အမေရိကန်နိုင်ငံမှာအလုံးလက်မဲ့ခန်းစားခွင့်ရှောက်ထားသူအရေအတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာရော့ကျသွားခဲ့ပေမဲ့အခုချိန်ထိနိုင်ငံစီးပွားရေးအခြေအနေဆက်ပြီးဆိုးနေစေမို့အလုံးလက်မဲ့ခန်းစားခွင့်ရှောက်ထားမဲ့သူနောက်ထပ်3,200,000လောက်ရှိနေတာပါမတ်လလယ်လောက်ကလေးကဆက်ယုံနေဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ရုံးတွေအပါအဝင်လုပ်ငန်းခွင်တွေကိုပိတ်ခဲ့တဲ့နောက်အဲ့ဒီကအလုပ်သမားတွေအလုံးလက်မဲ့ခန်းစားခွင့်ရှောက်ထားခဲ့ကြတာမို့အခုဆိုရှောက်ထားသူပေါင်း33,000ခွဲရှိနေပြီလို့အလုသမားဝန်ကြီးဌာနကပြောပါတယ်။ဒါကအလုသမား9ယောက်မှ1ယောက်လောက်ကခန်းစားခွင့်ရှောက်ထားခဲ့တာဖြစ်ပါတယ်။အခုကန်ရောက်ကဖြစ်နေချိန်မှာတော့အစိုးရကတပတ်ကိုဒေါ်လာ600,000နဲ့4,000,000ထပ်ဆောင်ပေးမှလည်းဖြစ်ပါတယ်။